ကယားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်ဒီဒီမော့ဆိုမြို့နယ်ကဒေါငန်ခါကြည်ရဘမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲရက်ဆက်ဖြစ်ပွားခဲ့ပြီးတိုက်ပွဲကြောင့်မှာမြေမြုံမိုင်းနင်းပြီလို့အရသားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်နီလူအခွင့်ရေးအဖွဲ့တွေကပြောပါတယ်။ဥယင်စွန့်ခွာရသူတွေစားနပ်ရိက္ခာအခက်အခဲရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုမာအီတန်စင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ဒီမော့ဆိုမြို့နယ်ဒေါငန်ခါကြေးရွာဘက်မှာဩဂတ်စတာ23ရက်နဲ့24ရက်နေ့ရက်စတိုင်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့လက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကြားနေခဲ့ရတယ်ဆိုပြီးတော့စစ်ဆောင်တယောက်ကပြောပါတယ်။ဩဂတ်စတာ25ရက်နေ့ဒီနေ့နေ့လယ်ခင်းမှာတော့စစ်ရေးအခြေအနေတည်ငြိမ်နေပါတယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေစစ်ကြောင်းသွားလာလှုပ်ရှားနေတဲ့အတွက်အချိန်မရွေးတိုက်ပွဲဖြစ်လာနိုင်တာကြောင့်စိုးရိမ်နေကြတယ်ဆိုပြီးတော့စစ်ဘေးတင်းရှောင်နေရသူဒေသခံတယောက်ကပြောပါတယ
်။你来吐了呗。拜拜去了就要吐了嘞。每年啊，妈当个卡嘛，就拜拜去。你那个没家呀的，谁个有家的呀嘞？没那么家嘞，他家里嘞，你家呀嘞，你没好嘞，没那二老牛嘞，你但是有老家呀嘞。你那个不路边嘞，是家里土地嘛，土家嘞，阿达那个高家呀嘞。
လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲကြောင့်တောင်းနေချေဒေသခံတွေအိုးပြစ်အိမ်ပြစ်ဘေးလူရာကိုတင်းရှောင်နေကြရပါတယ်။တချို့ကတော့နီးစပ်ရာဆွေမျိုးအိမ်တွေပတ်ဝန်းကျင်ကကျေးရွာတွေနဲ့တချို့ကတောတောင်တွေထဲမှာဖြစ်သလိုမိုးကတဲထိုးပြီးတော့ခိုလုံနေရပါတယ်။စီပြေဒုက္ခတွေပြီးတင်းရှောင်နေကြတာအချိန်ကြာလာလို့အလုံးကင်မရှိငွေငွေမရှိရာကြောင့်စားနေရကအခက်အခဲတွေပိုဖြစ်လာတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။
မာစစ်ဆောင်ကြာကြာပြီဒီမော့ဆိုကုန်းတာတိဆိုလဲတော့ငါခါဖဲတော့ဘူးမှမရှိတော့ချိုလက်ရှိရတော့အထက်ခြေရတော့ပုံများလာတော့ဘာချင်မရေးရေးတွေဒီလားလေးကြာလာတော့လဲတော့ကုန်းစင်းတော့လဲဈေးတက်တယ်ဆိုတော့အလောက်အကရလည်းမရှိဆိုတော့စာဖို့တောက်ဖို့ရလည်းတော့ဖြစ်ခဲလာကြပါ
ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဗဟိုရုံးအုပ်တယောက်ကတော့ဒီမော့ဆိုမြို့နယ်တခွင်မှာဂျူကြားဂျူကြားရက်ဆက်ဆူသလိုတိုက်ပွဲရှိနေတယ်ဆိုပြီးတော့ဒီပြပြောဆိုထားပါသည်
တိုက်ပွဲတော့ထက်တိုက်တော့ရှိနေပါတယ်ဒီနာမည်ကတိုက်ပွဲကြီးတော့မဟုတ်ပါတော့ဟိုထိထိတိုက်ပွဲတစ်ချက်တစ်ချက်တော့ဒီပွဲထိပြီးတော့တိုက်ပွဲပြီးတော့เนาะဘုံသာသေးစလဲထက်မှာတော့လောက်ကျွန်တော်တို့ဟာရခိုင်ထက်မှာတော့လောက်ဒီမော့ဆိုမြို့မှာဟိုနောက်ပြီးတော့ဟိုတော့နာမည်ခဲ့တော့လောက်ဟိုနိစရက်ဆက်
ဒေသခံကြီးရွာတဝိုက်တက်ဆွဲထားတဲ့စစ်ကောင်စီတပ်တွေပြန်ထွက်ခွာချိန်မှာမြေမြုံမိုင်းတွေထောင်ထားကြတယ်ဆိုပြီးတော့ဒီမော့ဆိုဒေသခံကာကွယ်ရေးတပ်တွေကပြောပါသည်တိုက်ပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရမှုနဲ့မြေမြုံမိုင်းတွေထောင်ထားကြတဲ့ဆွေတဲ့တင်းတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသေးပါဘူးမနေ့ကမနေ့အစောပိုင်းကတော့ဒီမော့ဆိုမြို့နယ်အရှိချမ်းမှာကြီးရွာတွေကိုပြန်လာပြီးတော့စားနေရိတ်ခါပြန်လာယူတဲ့အမျိုးသမီးတယောက်မိုင်းနှင်းမိပြီးတော့ခြေလက်ထိခိုက်ဒဏ်ရာရသွားတယ်ဆိုပြီးတော့ KNI လူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကဗီဒီယိုကိုပြောပါသည်မြန်မာနိုင်ငံတွေးစစ်ဖြစ်နေတဲ့ဒေသတွေမှာမြန်မာစစ်တပ်ကစစ်ဘက်အရက်ဖက်မခွဲခြားဘဲနဲ့မြေမြုံမိုင်းတုံးပြီးတော့တိုက်ခိုက်နေပြီးဒါဟာစစ်ရာဇဝဲမှုကျူးလွန်ရာရောက်တယ်ဆိုပြီးတော့ Amnesty International လူခွင့်အဖွဲ့ကဇူလိုင်လနောက်ပိုင်းမှာစီရင်ကစားထုတ်ပြန်ထားပါသည်မြန်မာစစ်တပ်အပြင်တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေဘက်ကလည်းမြေမြုံမိုင်းအသုံးပြုတာတွေရှိနေတဲ့အကြောင်းနိုင်ငံတကာမြေမြုံမိုင်းတာစီရဲ့အဖွဲ့တွေကအစီရင်ကစားမှာဖော်ပြလေးရှိရပါမြင်းမြုံမိုင်းကြောင့်ကလင်းငယ်ရဲ့အပါဝင်လူပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ကြပြီးတော့ရေရှည်အကျိုးဆက်အနေနဲ့တိုက်ပွဲမဖြစ်တဲ့အချိန်မှလည်းစစ်ပေးဆောင်တွေနေရပြန်ပြီးတော့ပုံမှန်အလုပ်တွေပြန်လုပ်ဖို့အခက်အခဲတွေကြုံနေရတဲ့အကြောင်း AR လူခွင့်အဖွဲ့ကပြောဆိုထားပါတယ်ရှင်